ကယားပြည်နယ်ထဲမှာနိုဝင်ဘာလလည်းကစပြီးစစ်အင်အားဖြည့်တင်းနေတဲ့စစ်ကောင်စီတပ်တွေဟာနေရာအနှံ့တပ်ဖြန့်ချထားပြီးလက်နက်ကြီးတွေအားပြုလာတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ကပြောဆိုပါတယ်။ဒီကနေ့ဗုဒ္ဓနေ့မှာဆိုလို့ရှိရင်လည်းဒီမော်ဆိုမျိုးနယ်ထဲမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ကရင်နီကာကွယ်ရေးတပ်ဖက်ကပျောက်ကြားစစ်ပုံစံမျိုးနဲ့ခုခံကာကွယ်တိုက်ခိုက်နေတယ်လို့ပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဝင်းခန့်မောင်ကပြောပြမှာပါ။
ကယားပြည်နယ်အထူးသဖြင့်ဒီမော့ဆိုမြို့နယ်တဝိုက်မှာမြန်မာစစ်ကောင်စီတပ်နဲ့ကီနီမျိုးသားများကာကွယ်ရေးတပ် KNDF တို့အခုနှစ်ရက်သက်တိုက်တိုက်ပွဲပြင်းထန်နေပါတယ်။ဒီမော့ဆိုမြို့နယ်စစ်တပ်နယ်မြေကန်တပ်ရင်းတွေကမော်တာအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်နေပြီးတခါတည်းရန်လွိုက်ကော်ဘက်ကတပ်ရင်းကလည်းလှမ်းပြီးပစ်ခတ်ကြောင်း KNDF ကပြောပါတယ်။မြေပြင်မှာတော့မြန်မာစစ်တပ်ရဲ့တပ်မ66ကအဓိကလှုပ်ရှားနေတယ်လို့ KMDF ရဲ့ပြန်ကြားရေးဘက်က VOA ကိုပြောပါတယ်။
ဒီမော်ဆိုစက်ပေါ်တော့ဒီကနေလောကျွန်တော်ပြောလို့ရပါလေ။ဒါတော့မြေပြင်ချင်းဒီမှာအဲ့လိုရရှိနေတယ်။အာမင်းညာတော့လည်းလည်းကြီးပို့တော့တော့ပါလေ။ဒီရတော့နည်းနည်းလေးသူတို့ short တော့တယ်လို့ပြောလို့ရတယ်။ညနေစပါမယ်။ဒီရှိစ်တိပါမယ
်။ဒီမော်ဆိုမျိုးနယ်ရဲ့မြောက်ပိုင်းသေးစုလဲကြေးရွာထဲမှာလဲမြန်မာစစ်တပ်ဘက်ကလာတော်ကြာတက်ဆွဲထားပြီးစီရေးဖော်ဆောင်နေကြောင်းဒီမော်ဆိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါရယ်။ဒါကြောင့်ဒီနေ့မနက်ပိုင်းမှာအဲ့ဒီစစ်တပ်ရှိတဲ့နေရာကိုစစ်ကြောင်း၃ခွဲခွဲပြီးဝင်ရောက်တိုက်ခိုက်ခဲ့ကြောင်းဒီမော့ဆို PDF ရဲ့တာဝန်ခံက VOE ကိုပြောပါတယ
်ကျွန်တော်တို့ပြုတော့ကြည့်တာသူတို့ရဲ့သူအဲ့လာတင်ရနေတဲ့အိမ်မှာသူတို့ကအခိုက်အခါထားတဲ့အိမ်မှာသူစီကုန်းယူတာပေါ့နော်အဲ့မှာစီကုန်းတို့လည်းအရော20ကျော်လောက်ယူထားတယ်ဒါပေမဲ့သူတို့ကတမိုင်ကိုသူတမညာတမညာသူထားပေါ့နော်မကမကမကမသူသတ်ထားတယ်အဲ့မှာသူတို့ကနှုတ်သေးတယ်လို့သူဆောင်လေးသူတို့လုပ်ပြီးတော့သူတို့ရဲ့ခံတဲ့ခိုက်နိုင်အောင်မှာသူတို့ကညှိနှုတ်နိုင်တယ်အများအပြားဆောင်ထားတယ်မဟုတ်ဘူးသူနဲ့အနီးစားတဲ့ဖိုက်တယ်ရမှာလေသူများရဲ့များပြားထောက်ပြီးဆက်ဆောင်ရတယ်အဓိကသူကသူ့ကိုသူတို့တတိပြည်နယ်ကျောင်းကြီးဆိုဖြစ်ရတာနိုင်တော့နော်
ကြရပြည်နယ်တွင်းခုလိုလက်နက်ကြီးနဲ့မြေမြုပ်မိုင်းကြောင်အရသာထိခိုက်တိုက်စုံမှုတွေများလာတာကိုလည်းနိုင်ငံတကာဖွဲ့စည်းတွေကသတိပေးထုတ်ပြန်ထားပါတယ်ကရင်နီမျိုးသားကာကွယ်ရေးတပ် KNDF နဲ့ PDF တပ်ဖွဲ့တွေကလည်းတိုက်ပွဲချပြည်သူတွေကိုထိခိုက်မနစ်နာအောင်စီးမင်းစည်းကမ်းတွေထုတ်ပြန်နေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကဆိုပါတယ်ကြရပြည်နယ်ဒေသခံအခေါ်ကရင်နီပြည်နယ်တွင်စစ်အာဏာသိမ်းမှုဆန္ဒပြပွဲတွေစစ်တပ်ကအကြမ်းဖက်နှိမ်နှင်းပြီးနောက်ပိုင်းကလေးကလက်နက်ကိုင်ခုခံမှုတွေပေါ်လာခဲ့တာပါ။တနေ့ကျော်နှစ်နှစ်နီးပါးတိုက်ပွဲတွေအတွင်းမှာထောင်ထဲချီတဲ့ဒေသခံတွေဟာအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ
်။ဒါကတော့ကရင်နီဘက်ကတိုက်ပွဲအခြေအနေတွေကိုရန်ကုန်ကပြပို့ထားတဲ့သတင်းကိုကိုဝင်းခန့်မောင်ပြောပြသွားတာပါ။